တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခွန်ဘွဲဟာပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းခံ23ရာစုပင်လုံးဒုတိယအကြိမ်စီဝေးကိုပါဝင်တက်ရောက်ဖို့အတွက်နေပြည်တော်ကိုရောက်ရှိနေပါပြီ။ဒီတစ်ကြိမ်ကျင်းပမဲ့ညှိနှိုင်းခံမှာပထမဆုံးအကြိမ်လုံးကမဖိတ်ကြားခဲ့တဲ့ TNLA ပလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့နဲ့ AA လို့ခေါ်တဲ့ရခိုင်တပ်ဖွဲ့တွေပါဝင်လာပြီးပလောင်တပ်ဖွဲ့ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်လမ်းစပွင့်ဖို့တက်ရောက်တာဖြစ်ကြောင်းထုတ်ပြန်ပါတယ်။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကျုပ်မြန်မာနယ်စပ်အခြေစိုက်တိုင်းသားလက်နက်ကိုင်အဖွဲ့ဝင်ဟာကျုပ်အစိုးရကိုယ်စားလှယ်ရဲ့ဂျောင်းဝင်ညှိနှိုင်းဆောင်ရွက်ပေးမှုအရအဖွဲ့ခုနှစ်ဖွဲ့လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကိုတက်ရောက်လာတာဖြစ်ပါတယ်။အဖွဲ့ခုနှစ်ဖွဲ့ကခေါင်းဆောင်ဝင်ပါဝင်တဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီဟာတရုတ်အစိုးရကစီစဉ်ပေးတဲ့တည်ထက်လေရင်နဲ့ဒီနေ့ညနေ4နာရီလောက်မှာနေပြည်တော်ကိုဆက်ရောက်ခဲ့တာလည်းဖြစ်ပါတယ်။PSLF TNLA ကပလောင်အဖွဲ့ရဲ့တွဲတဲ့အတွင်မှုနှင့်ဗမှုတပ်ပန်လာကနေပြည်တော်ကိုရောက်ရှိပြီးတက်ခိုရနေရအတော့လမ်းကြီးမှာရှိနေကြောင်းအခုလိုပြောပါတယ
်။ဟုတ်ကျွန်တော်လမ်းပေါ်မှာပဲရှိနေဖြစ်တယ်
။ FTNCC ကော်မတီအနေနဲ့အဓိကဆွေးနွေးတဲ့အချက်တွေကိုမေးမြန်းဖို့ထပ်မံစူးစမ်းခဲ့ပြီးမှမဟာလက်သေးကြောင်းသာပြန်ကြားပါတယ်။ပလောင်တပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားခဲ့ကြောင်းသူတို့အဖွဲ့အနေနဲ့ရက်တံပိတ်ဆို့နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလမ်းစာပွင့်ဖို့နဲ့တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့မိတ္တရက်ခံချက်ကိုအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ဖို့အတွက် FPNCC ကိုယ်စားလှယ်နဲ့အတူညီလာခံကိုတက်ရောက်လာတာဖြစ်ကြောင်းဖော်ပြထားပါတယ်ငြိမ်းချမ်းရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုးကတော့နှစ်ဖက်ညှိနှိုင်းနိုင်ရင်ငြိမ်းချမ်းရေးလမ်းစပွင့်လာမှာဖြစ်ကြောင်းအခုလိုပြောပါတယ
်လမ်းစပွင့်မှုဆိုရှင်ဒီအဖွဲ့တွေခုနှစ်ဖွဲ့ပေါ့နော်သူရောက်လာပြီဒါညီလာခံတက်ပြီးပဲဖြစ်စီသို့မဟုတ်ငြိမ်းချမ်းကော်မရှင်နဲ့ဆွေးနွေးပွဲဝင်အောင်တိုင်တွေ့ပြီဆိုရင်ရှိလာမယ့်ညီလာခံလူငန်းစင်မှာဘယ်လိုပူပေါင်းဆောင်ရွက်နိုင်မလဲဘယ်လိုဆွေးနွေးမှုတွေဆက်လုပ်သွားနိုင်မလဲဆိုတဲ့အဖြေရှာနိုင်မယ်ဆိုရင်တော့ကျွန်တော်ညီငယ်လမ်းစကွန့်သွားမယ်လို့ပြောလို့ရပါတ
ယ်။ UDSA ဝါချက်ဖွဲ့ဌာနချုပ်ပန်ခမ်းမှာကျင်းပတဲ့အစည်းအဝေးပြီးမှာတော့ကျုပ်နယ်ဆက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာမြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကို NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကျင်းပကနေဆောင်ရွက်မှာဖြစ်ကြောင်းနဲ့အစိုးရနဲ့ဆွေးနွေးဖို့ FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကိုဖွဲ့စည်းခဲ့ကြောင်းထုတ်ပြန်ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တက်မော်ကတော့NCA လမ်းကြောင်းတိုင်ဆောင်ရွက်မှာဖြစ်ကြောင်းသဘောထားထုတ်ပြန်ထားတာပါ။ဦးမောင်မောင်စိုးကဒီချက်တွေပေါ်မှာနှစ်ဖက်ဆွေးနွေးအဖြေရှာဖို့လိုအပ်နေကြောင်းပြောပါတယ
်။နှစ်ဖက်စလုံးမှာပထမတူညီထားတဲ့အချက်တွေကအရင်ကနဲ့အခြေခံပြည်내ဆင့်အပြစ်ခတ်ရစေလို့မယ်ဒါတူတယ်။ဒုတိယအဆင့်ပြည်တော်စုအဆင့်လက်မှတ်ထိုးရေးလို့မယ်ဒါလည်းတူတယ်။နောက်တတိယအဆင့်မှာဒီဘက်က NCA ထိုးမယ်ဘက်ကမထိုးဘူးဖြစ်သွားတယ်။အဲ့တော့အဲ့ဒီနှစ်ဖက်ညမရှင်းဆိုင်ကြီး NCA ဘာကြောင့်ထိုးဖို့လိုလဲ ဘာကြောင့်ထိုးမလို့လဲဆိုတာဖွင့်ရင်းနဲ့အဖြေရှာဖို့လိုတယ်။အဲ့ဒါသဘောဝိုင်းပေါ်မှာလည်းရအောင်။အဲ့ဒါကိုဆွေးနွေးမှလည်းကျွန်တော်တို့ကရှင်းစက်မဲ့အဖြေစုရနိုင်။ဒီဘက်ကလည်း NCA တိုင်းသွားမယ်ဆိုရက်နေပြီးတော့ဟိုဘက်ကလည်း NCA တိုင်းမသွားဘူးဒီတိုင်းရက်နေတယ်။နှစ်ဖက်ဆွေးနွေးမှုမရှိရင်တော့ဒါဘာမှပြည်လဲမှုမရအောင်။
လောလောဆယ်လာရောက်တဲ့ FTNCC ကိုယ်စားလှယ်အဖွဲ့မှာ UWSA အဖွဲ့ကဦးပေါ်ရိုကြီးနဲ့ဦးကျော်ကော်အန် KIO အဖွဲ့ကဗိုလ်ချုပ်ကြီးအင်ပန်လာ NDA ခေါ်မိုင်းလာအဖွဲ့ကဦးစံပေးနဲ့ဦးစံလူ TNLA ပလောင်အဖွဲ့ကဗိုလ်မှူးချုပ်တက်ချုပ်ကြားနဲ့ဗိုလ်မှူးတပန်လာ AA ခေါ်ရခိုင်အဖွဲ့ကဒေါက်တာညူထုံးအောင်တို့ပါဝင်တက်ရောက်ကြောင်းတနအူးတရင်ရရှိပေမဲ့တခြားအတီးတီးချက်တော့မရသေးပါဘူးAA အဖွဲ့ကသတင်းထုတ်ပြန်ရမှာညီလာခံကိုတက်ရောက်လာတာတရုတ်နိုင်ငံရဲ့မြစ်တရခံချက်ကြောင့်ဖြစ်ကြောင်းနဲ့ညီလာခံကိုတက်ရောက်လာတဲ့အခြားရခိုင်အဖွဲ့စီးရီပါတီတွေအနေနဲ့လည်းရခိုင်လူထုသဘောထားမပါဘဲသဘောတူညီချက်တွေကိုလက်မှတ်မြှုပ်ထုတ်ဖို့အတွက်တိုက်တွန်းထားပါတယ်လောလောဆယ်မှာတော့ UNFC ကထိုင်းမြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေကတော့23ရာစုပင်လုံးဒုတိယအစည်းအဝေးကိုတက်ရောက်မှာမဟုတ်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်